Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင် POA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ် February 14ရက်အင်္ဂါနေ့ညနေခင်း 6:00 ခွဲကနေ 9:00 စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line 2 meter 1925ရုပ်ကနေတိုက်ထုတ်လို့နေပါပြီရှင်ကျမနန်းလာပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမ Thank you type ပါလက်ရှိကျင့်သုံးနေတဲ့ကျမရေးစောင့်ရှောက်မှုဥပဒေကိုပြင်ဆင်မယ်ဆိုရင်နောက်နှစ်အတွင်းအမေရိကန်ပြည်သူ14တန်းလောက်ကျမရေးစောင့်ရှောက်မှုဆုံးရှုံးသွားမယ်လို့လွှတ်တော်ဆိုင်ရာဘတ်ဂျက်အသုံးစရရုံးကပြောဆိုလိုက်ပါတယ်ဥရောပသမ္မတကဗြိတိန်နှုတ်ထွက်ရေးဝန်ကြီးချုပ်မေဒီကနေ့လွှတ်တော်ကိုမိန့်ခွန်းပြောဖို့ရှိနေပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်ရှမ်းမြောက်ဒေသကုတ်ခိုင်မြို့နယ်ထက်ကအစိုးရတပ်စခန်းတစ်ခုကိုတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဒီကနေ့တပြိုင်တည်းဝင်ရောက်တိုက်ခတ်ခဲ့တဲ့သတင်းမှာတော့
ခုလည်းဒီမနေ့ကဒီလိုမှုဖြစ်တဲ့နှစ်နေရာလုံးပေါ့အဲ့ဒီဟာကုတ်ကင်အပိုင်ရနဘကစခန်းနဲ့ကုတ်ကင်စခန်းပါဒီမှာတော့ကျွန်တော်တို့အဲ့ဒီ
မူဆယ်မြို့မှာရဲစခန်းကတူရဲမှုအေးမြင့်ပါရှင်အပြည့်စုံကတော့မကြခင်ကြမှာပါဒါအပြင်လောက်ကိုင်းမြို့တဝိုက်လက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်ကကုန်သွယ်မှုပမာဏ3ဘုံလုံးထိကျဆင်းခဲ့တဲ့အကြောင်းနဲ့ရခိုင်လူအခွင့်ရေးအခြေအနေသတင်းတင်ပြချက်နဲ့အတူနိုင်ငံတကာဆောင်းပါးမှာတော့ Trump Tower ကတယ်လီဖုန်းလိုင်းတွေတမရဟောင်းအိုဘားမားမနစ်ကခေါ်နှာထောင်ခဲ့တယ်ဆိုတဲ့ပြောဆိုချက်ကိုတက်တည်ပြဖို့တမရ Trump ဖိအားပေးခံရတဲ့တဲ့တွေကိုကြားဖို့ရှိပါတယ်ခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမတ်တင်ကြီးထိုင်တဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်ပြည်တော်စုမှာလက်ရှိချင်းသုံးနေတဲ့ Obamacare ခဲလို့တည်ချတဲ့အခချင်းငွေတက်သွားတဲ့ကျန်းမာရေးပြုစုဆောင်ရှောက်မှုဥပဒေကိုအစားထုတ်ဖို့ Republican Party ကအစိုးပြုထားတဲ့အစည်းအဝေးကိုလွှတ်တော်ကအတည်ပြုမယ်ဆိုရင်လာမယ့်နှစ်အတွင်းလူပေါင်း14သန်းလောက်ကျန်းမာရေးအမကန်ဆုံးရှုံးရလိမ့်မယ်လို့ CBO လို့ခေါ်တဲ့လွှတ်တော်ဆိုင်ရာဘတ်ဂျက်အသုံးစရရုံးကပြောဆိုလိုက်ပါတယ်သမရဟောင်းဘရက်ကိုဘားမားရဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေကိုအလုံးစုံပြန်လည်ပြင်ဆင်မဲ့သမရဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲဂရိကဝတ်ကိုအကောင့်ထဲပေါ်ရမှာကြားသိမဲ့ကုန်ကျစရိတ်နဲ့ပတ်သက်ပြီးအစင်ခန်းစာတစ်စောင်ကိုပါတီဆွဲကင်တဲ့လွှတ်တော်ဆိုင်ရာဘတ်ဂျက်အသုံးစရိတ်ရုံးကတနင်္လာနေ့ကထုတ်ပြန်ခဲ့တာပါလက်ရှိကျန်းမာရေးဆောင်ရှောက်မှုစနစ်ကဈေးကြီးပြီးလူတွေကိုအမကန်မဝယ်မနေရစနစ်ဖြစ်တာကြောင့်မတရားဘူးလို့သမရထရန့်နဲ့ Republican တွေကပြောဆိုတာဖြစ်ပါတယ်Republican တို့တင်သွင်းတဲ့ကျန်းမာရေးဆောင်ရှောက်မှုအစည်းအဝေးကိုအတည်ပြုမယ်ဆိုရင်တော့2018ခုနှစ်အရောက်မှာကျန်းမာရေးအာမခံမရှိသူ14သန်းကနေ40တန်းလောက်အထိမြင့်တက်လာမယ်လို့ CBO အစည်းအဝေးခန်းစာကဖော်ပြပါတယ်။2026ခုနှစ်အရောက်မှာတော့အာမခံမရှိသူ52သန်းအထိဖြစ်လာနိုင်တယ်လို့ထောက်ပြပြီး Obamacare ကိုသာဆက်ပြီးကျင့်သုံးမယ်ဆိုရင်တော့အာမခံမရှိသူထပ်ဝက်ရော့ချပြီး28သန်းလောက်ပဲရှိမှလို့လည်းဖော်ပြပါတယ်။2010ပြည့်နှစ်မှာစတင်ခဲ့တဲ့သမရအိုဘားမားရဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေကအရင်ကကျန်းမာရေးအာမခံမရှိသူတန်း20တို့ကိုအာမခံတွေရရှိစေခဲ့တာဖြစ်ပါတယ်။ဒါပေမဲ့ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်သစ်ဟာ2019နဲ့2016ကြားဗဟိုအစိုးရလုံငွေပြမှုကိုဘီလီယံ338ဒေါ်လာအထိရှော့ချပေးနိုင်လိမ့်မယ်လို့လည်း CBO ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲမဲဆွဲကာလတုန်းကသမ္မတဒေါ်နယ်ထရမ့်နေထိုင်ခဲ့တဲ့နယူးယောက်မြို့က Trump Tower ရဲ့ဖုန်းတွေကိုအဲ့ဒီအချိန်ကသမ္မတဘရက်အိုဘားမားကကြားပြနားထောင်စောင့်ကြည့်ခဲ့တယ်လို့သမ္မတထရမ့်ဆွဆွဲခဲ့တာနဲ့ပတ်သက်လို့လွှတ်တော်စုံစမ်းရေးကော်မတီတွေကအထောက်အထားပေးဖို့တောင်းဆိုတဲ့အချိန်ထပ်တိုးပေးဖို့ကိုတရားရေးဌာနကတောင်းဆိုလိုက်ပါတယ်။သမ္မတထရမ့်က Twitter လူမှုကွန်ရက်ပေါ်မှာဒီလအစောပိုင်းကရေးသားဆွဆွဲခဲ့ပေမဲ့တက်တဲ့အထောက်အထားတော့မပြခဲ့ပါဘူး။ Mr. Obama ကိုယ်တိုင်ဖုန်းတွေကိုခိုးနားထောင်တယ်လို့သမ္မတထရမ့်ကဆိုလိုတာမဟုတ်ကြောင်းအင်ဗီပြောခွင့်ရရှောင်းစပိုက်ဆာကတနင်္လာနေ့မှာပြောခဲ့ပါတယ်သမရထရမ့်ဆွဆွဲထားတဲ့ကိစ္စကိုမစ္စစပိုက်ဆာကပြန်ပြီးတော့ဖော်ထည့်တဲ့အနေနဲ့အခုလိုပြောတာဖြစ်ပါတယ်သမရထရမ့်က Twitter မှာအတိအကျဆွဆွဲပြောခဲ့တာအတွက်သူ့မှာတက်တည်ပြကြရမရှိပါဘူးလို့လည်းအင်မီရောအချံပေးတယောက်ဖြစ်တဲ့ Kellyanne Conway ကတနင်္လာနေ့အစောပိုင်းကပြောခဲ့ပါတယ်တက်တည်အထောက်အထားပြဖို့ကသူ့အလုပ်မဟုတ်ဘူးလို့ CNN နဲ့မေးမြန်းခဲ့မှာ Mrs. Conway ကပြောခဲ့တာပါဒါကြောင့်စုံစမ်းစစ်ဆေးဖို့ပြောဆိုခဲ့တာပါလို့လည်းသူကပြောပါတယ်သမရထရမ့်ကဆွဆွဲပြောဆိုခဲ့တယ်လို့ဖုံးကြပြက်ခိုးနားထောင်ခံရတယ်ဆိုတာနဲ့ပတ်သက်လို့အေမီရောကရောထောက်လိုင်းအကြီးအကဲတွေကပါတက်တဲ့အထောက်အထားတစုံတရာမပြနိုင်ကြသေးပါဘူးသမရအိုဘားမားရဲ့ပြောခွင့်ရသူကတော့ဒါဟာမမှန်ကန်တဲ့ပြောဆိုမှုသာဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်ဆွဆွဲခဲ့မှုကိုတက်တဲ့ပြနိုင်မဲ့အထောက်အထားတွေကိုမနေ့ကတနင်္လာနေ့မှာနောက်ဆုံးထားတင်ပြဖို့အတွက်အောက်လွှတ်တော်ထောက်လိုင်းကော်မတီကနောက်ဆုံးအချိန်သတ်မှတ်ထားတာဖြစ်ပါတယ်ခင်ဗျာ
ဥရောပသမ္မတတဲကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးလွှတ်တော်အမတ်တွေမနေ့ကအတီးပြုတ်ပေးခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေလွှတ်တော်မှာမိန့်ခွန်းပြောဖို့ရှိပါတယ်။ဝန်ကြီးချုပ်မေကနောက်ဆုံးအဆင့်ဖြစ်တဲ့ဗီမာကြီးအလစ်စဘက်ရဲ့သဘောတူညီချက်ကိုစောင့်ဆိုင်းနေတာဖြစ်ပြီးဒီကနေ့အစောပိုင်းမှာထွက်ပေါ်လာဖို့လည်းရှိနေတာပါ။ ဒီနောက်မှာတော့ဥရောပသမ္မဂအဖွဲ့ဝင်အဖြစ်ဘယ်လိုနှုတ်ထွက်ရမလဲဆိုတာကိုပြဋ္ဌာန်းထားတဲ့ EU ရဲ့သဘောတူစာချုပ်အပိုင်50ပါပြဋ္ဌာန်းချက်အတိုင်းဗြိတိန်နိုင်ငံနှုတ်ထွက်ရေးဥရောပသမ္မဂကိုတရားဝင်အကြောင်းကြားနိုင်မှာဖြစ်ပါတယ်ဒီလကုံမတိုင်ခင်အထိတော့လုပ်ငန်းစဉ်ကိုစမဲ့အခြေအနေမရှိဘူးလို့ဝန်ကြီးချုပ်မေရဲ့ပြောခွင့်ရတဦးကမနေ့တုန်းကပြောဆိုထားပါတယ်။ဥရောပသမ္မဂထဲကနေဗြိတိန်နိုင်ငံလှုပ်ထွက်မဲ့လုပ်ငန်းစဉ်ကနှစ်နှစ်လောက်အချိန်ယူရမယ်လို့လည်းခန့်မှန်းထားပါတယ်။ဥရောပသမ္မဂအဖွဲ့ဝင်နိုင်ငံအဖြစ်အစိုးရပိုင်းဆိုင်ရာမှာရောစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကနေပါဘလို့ပြန်ပြီးတော့ဖြေလျှော့မလဲဆိုတဲ့အပေါ်ဗြိတိန်နဲ့ဥရောပသမ္မဂအရာရှိတွေဆွေးနွေးနေကြရတာကြောင့်ဖြစ်ပါတယ်။ဥရောပသမ္မဂထဲကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးကို2016ခုနှစ်ဇွန်လမှာကျင်းပတဲ့လူရုဆန္ဒခံယူပွဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်
။တူရကီနဲ့နယ်သာလန်ကြားတန်တမာရေးအငင်းပေါမှုတွေရှိနေချိန်မှာပဲဥရောပနိုင်ငံတွေမှာတူရကီအနေနဲ့လူစုလူဝေးပွဲတွေမလုပ်ဖို့ဥရောပသမဂ္ဂရဲ့ကန့်ကွက်မှုကိုတူရကီကပယ်ချလိုက်ပါတယ်။နယ်သာလန်ဆိုရအနေနဲ့တူရကီနိုင်ငံသားရေးဝန်ကြီးကိုနယ်သာလန်နိုင်ငံနဲ့ဝင်ခွင့်မပေးတဲ့အပြင်နောက်ထပ်ဝန်ကြီးတယောက်ကိုလည်းတူရကီကရွှေ့ပြောင်းဝင်ရောက်သူတွေနဲ့အတူလူစုစုဝေးပွဲတွေမလုပ်နိုင်အောင်ဟန်တားတဲ့အနေနဲ့တိုင်းပြည်ကဒဲကနေနှင်းထုတ်ခဲ့တာကြောင့်နယ်သာလန်နိုင်ငံကိုနာဇီတွေလိုပြုမှုသူအဖြစ်တူရကီသမ္မတရီဂျစ်ဒေအာရဝန်ကပြင်းပြထန်တဲ့ဝေဖန်ခဲ့တာပါအခြေအနေတွေပိုဆိုးလာစေမဲ့အပြုမှုပြောဆိုတွေကိုတူရကီအစိုးရအနေနဲ့ရှောင်ကျဉ်ဖို့ဥရောပသမဂ္ဂနိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုဟာရီနီနဲ့ဥရောပဒုချေးဆိုင်ရာကော်မရှင်နာဂျိုအန်ဟန်ဂူတို့ကတင်းလာနေမှာတောင်းဆိုထားပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုပြောဆိုမှုပေါ်တူရကီအနေနဲ့အလေးထားမှာမဟုတ်ဘူးလို့တူရကီနိုင်ငံသားရေးဌာနကဒီကနေ့တုံ့ပြန်ပြောဆိုပါတယ်။နယ်သာလန်ဆိုရကိုပြစ်ဒဏ်ခတ်တုံ့ပြန်တဲ့အနေနဲ့အစိမ့်တန်တမန်ဆက်ဆံရေးကိုလည်းတူရကီဘက်ကရက်ဆိုင်လိုက်ပါတယ်။လက်တလောနိုင်ငံတွင်းမှာရှိနေတဲ့တူရကီဆိုင်ရာနယ်သာလန်တန်အမတ်ကိုတူရကီပြန်လာခွင့်ပိတ်ပင်လိုက်ပေမဲ့တာမန်နယ်သာလန်နိုင်ငံသားတွေကိုတော့အဲ့လိုပိတ်ဆို့တက်ခတ်မှုတွေကနေကင်းလွတ်ခွင့်ပေးထားပါတယ်နယ်သာလန်အစိုးရရဲ့ဆုံးဖြတ်ချက်တွေကိုပြန်လည်ပြင်ဆင်ဆောင်ရွက်တဲ့အချိန်အထိတူရကီအနေနဲ့အခုလိုဆက်တုံ့ပြန်သွားမယ်လို့တူရကီဒုတိယဝန်ကြီးချုပ်နူမန်ကာတူမလက်စ်ကဒီသတင်းတော့တွေကိုပြောပါတယ်ဒါအပြင်တူရကီနိုင်ငံကနေတဆင့်ရွှေပြောင်းဝင်ရောက်သူတွေစီးဝင်လာမှုနဲ့ပတ်သက်လို့အဲ့ဒီကိစ္စကိုတားဆီးဖို့ဥရောပသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတူရကီအစိုးရအနေနဲ့ပြန်လည်သုံးသပ်သွားမယ်လို့လည်းတူရကီအာဏာပိုင်တွေကပြောဆိုထားပါတယ်ခင်ဗျာ
UAB ကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝင်မြန်မာပိုင်းစီစဉ်ကမလ14ရက်အင်္ဂါနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်တရုတ်နိုင်ငံရဲ့ထိပ်တန်းတရားသူကြီးတဦးကသူ့ရဲ့နှစ်ပတ်လည်လုပ်ငန်းအစီရင်ခံစာကိုဘေကျင်းမြို့တော်ကအဆင့်မြင့်နိုင်ငံရေးဆွေးနွေးပွဲမှာတင်ပြတာမှာတော့ပြီးခဲ့တဲ့နှစ်တည်းအတွင်းအကြီးမားဆုံးအောင်မြင်မှုတစ်ခုအဖြစ်ဖြိုခွင်းခဲ့တဲ့လူခွင့်ရေးရှင်းနေတွေကိုစီရင်ပြုစုတင်ပြခဲ့ပါတယ်ဒီအချက်ကရှင်းနေတဲ့အပေါ်နောက်ထပ်ဆက်ပြီးနှိပ်ကွပ်သွားမယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်တရုတ်နိုင်ငံရဲ့အနာဂတ်တရားစီရင်ရေးပြုပြင်ပြောင်းလဲမှုနဲ့တရားရုံးတွေရဲ့လွတ်လပ်စွာစီရင်ဆုံးဖြတ်ပိုင်ခွင့်တို့အပေါ်တရားရုံးချုပ်အကြီးအကဲရဲ့မျှော်မှန်းချက်အပေါ်မှာလည်းလူခွင့်ရေးလှုပ်ရှားသူတွေကတန်တရာရှိနေကြပါတယ်တရားရုံးချုပ်တရားသူကြီးချုပ်နဲ့အကြီးအကဲဖြစ်တာဝန်ယူထားတဲ့ဇောင်ရှန်ကသူ့ရဲ့နှစ်ပတ်လည်လုပ်ငန်းအစီရင်ခံစာကိုတရုတ်ပြည်သူကွန်ဂရက်မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကတင်သွင်းခဲ့တာမှာတော့ပထမဆုံးအနေနဲ့တရုတ်သမ္မတရှီကျင်းပင်နဲ့ကွန်မြူနစ်ပါတီရဲ့စီးမျဉ်းတွေအပေါ်သစ္စာခံကြောင်းကတိပြုထားပါတယ်တရားရုံးတွေရဲ့ပထမဆုံးသောအောင်မြင်မှုကအမျိုးသားလုံခြုံရေးနဲ့လူထုကြားတည်ငြိမ်ရေးကိုဆောင်ရွက်ထားနိုင်တာဖြစ်တယ်လို့လည်းအမွန့်တင်ပြောဆိုသွားပါတယ်ရှင်
တနင်္ဂနွေနေ့တုန်းကဖန်စီခေါ်ဆောင်သွားခံရတဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံ DRC ဆိုင်ရာကုလထုအဖွဲ့ဝင်နှစ်ဦးပျောက်ဆုံးနေစေဖြစ်တယ်လို့ကွန်ဂိုပြည်ချရေးဝန်ကြီးလမ်ဘတ်မန်ဒီက VOA ကိုတင်းလာနေညမှာပြောကြားခဲ့ပါတယ်အမေရိကန်နိုင်ငံသားမိုက်ကယ်ရှော့ပ်နဲ့ဆွီဒင်နိုင်ငံသားဇဟီဒါကက်တလင်တခါသူတို့နဲ့အတူပါသွားတဲ့ကွန်ဂိုနိုင်ငံသား၄ဦးတို့ဟာအလဲခါဆိုင်ဒေသအတွင်းဘသူဘဝမှမဖော်ထုတ်နိုင်သေးတဲ့တောင်းကျမ်းသူလက်နက်ကင်တပ်ဖွဲ့တွေရဲ့ဖမ်းဆီးခြင်းခံခဲ့ရတယ်လို့ကွန်ဂိုအစိုးရကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။အဲဒီလူတွေလွမြောက်ရေးအတွက်အစိုးရနဲ့လူမျိုးရေးတပ်ဖွဲ့တွေဟာကွန်ဂိုဆိုင်ရာကုလကိုယ်စားလှယ်အဖွဲ့နဲ့နီးနီးကပ်ကပ်လက်တွဲဆောင်ရွက်နေတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အဲဒီဖမ်းဆီးခေါ်ဆောင်သွားခံရသူတွေကိုရဟန်းရင်တွေနဲ့လိုက်လံရှာဖွေနေပေမဲ့အခုထိမတွေ့ရသေးဘူးလို့ Mr. Mandy က VOE ကိုပြောပါတယ်။ဝေဟင်ကရှာဖွေမှုတွေကိုဒီကနေ့အင်္ဂါနေ့အစောပိုင်းကနေပြန်လည်စတင်မှဖြစ်ပြီးမြေပြင်တပ်ဖွဲ့တွေကလည်းပိုက်ဆိုင်တဲ့ရှာဖွေနေကြောင်းသူကပြောပါတယ် လူငယ်နဲ့ရှစ်လအတွင်းခါဆိုင်ဒေသမှာအစိုးရတပ်တွေနဲ့သဘုံနေကြအပြင်းထန်တိုက်ပွဲတွေဖြစ်ပွားနေတာပါ။အစိုးရပေါ်ဆန့်ကျင်ပြီးတော့လူငယ်ရေးတပ်ဖွဲ့တွေကိုတိုက်ထုတ်ဖို့လှုံ့ဆော်ခဲ့တဲ့ဌာနအကြီးအကဲခမ်ဝီနာစာပူကိုကွန်ဂိုစစ်တပ်ကလွန်ခဲ့တဲ့နှစ်ဩဂုတ်လအတွင်းတုတ်တင်နိုင်ခဲ့ပါတယ်။အခုခါမှာစာပူကိုထောက်ခံတဲ့သူတွေကဒေသတုတ်ကူမှာဆန့်ကျင်တိုက်ခိုက်နေကြတာပါ။ဒီလိုတိုက်ပွဲတွေအတွင်းလူပေါင်း400ကျော်အသက်ခံခဲ့ရပြီးနှစ်သိန်းလောက်အိုးအိမ်ပဲဖြစ်ရတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်ခင်ဗျာ။
ဧသီယိုးပီးယားနိုင်ငံမြို့တော်ကအမိုက်ပုံကြီးပြိုကျတာကြောင့်တေဆုံးရသူအရေအတွက်ဟာ60ထိမြင့်တက်လာပါတယ်။နိုင်ငံပိုင်မီဒီယာကအနည်းဆုံး62ယောက်တေဆုံးတယ်လို့မနေ့ကပြောပေမဲ့မြို့တော်ဝင်ကတော့လူပေါင်း65ယောက်တေဆုံးပြီးအမျိုးသား20နဲ့အမျိုးသမီး45ယောက်ပါတယ်လို့ပြောပါတယ်။မြေပြိုတာကြောင့်နေအိမ်49လုံးပျက်စီးခဲ့တယ်လို့မြို့တော်ပြောခွင့်ရကလည်းပြောပါတယ်။ကယ်ဆယ်ရေးလှုပ်သားတွေကတော့အသက်ရှင်ကျန်ရစ်သူတွေကိုဆက်ပြီးရှာဖွေနေကြဆဲဖြစ်ပါတယ်ရှင်။
ຫນွေဦးပေါ့ရာသီမတိုင်ခင်သတင်းတပတ်ကျော်လို့မှာပဲအမေရိကန်ရှေ့ဘက်ကမ်းခြေတလျှောက်အင်အားကြီးနှိမ့်မုံတိုင်းဟာတနင်္လာနေ့နောက်ပိုင်းကနေစတင်ပြီးတော့အင်္ဂါနေ့အထိကြာရောက်နိုင်တယ်လို့အမေရိကန်မိုးလေဝသဌာနကသတင်းထုတ်ပြန်ပါတယ်မြို့တော်ဝါရှင်တန် DC ဒေသတော်ဝိုင်းမှာတော့6လမှာကနေတပေကျော်လောက်ထိကြာမယ်လို့ခန့်မှန်းထားတာပါတနင်္လာနေ့ညဘက်8:00လောက်ကစပြီးတော့ဝါရှင်တန်မှာနှင်းနေကြပေမဲ့အစောပိုင်းကျတဲ့နှင်းနေဟာလမ်းပေါ်မှာကျပြီးတော့မကြခင်အေးပြိုသွားတာကြောင့်ဒီကနေ့မနေ့မှာတော့လက်မအနေငယ်သာတင်ကြန်နေခဲ့တာပါနှိမ့်မုံတိုင်းတန်းကြောင်းလိုအပ်တဲ့အကူအညီတွေဆင်းသစ်ပေးနေအောင်သမရထရက်မှာအမိမိလုံခြုံရေးဝန်ကြီးနဲ့ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီတို့ကိုညွှန်ကြားထားပါတယ်ခင်ဗျာ Direct from Washington The
Voice of America VOA မတ်လဆလရဲ့အင်္ဂါနေ့ညနေခင်းထိပ်တန်းရောက်တဲ့တွင်တွေကိုမတ်တင်ကြီးထိုင်တဲ့ကိုအောင်တို့ကကြေညာပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါရဲ့ရှင်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်မြောက်ပိုင်းမဟာမိတ်တိုင်းရင်းသားတပ်ဖွဲ့တွေကရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကမြမတပ်မတော်အခြေစိုက်စခန်းတစ်ခုနဲ့ပြည်ထောင်စုလမ်းမပေါ်ကတပ်ဖွဲ့တစ်ခုကိုဒီကနေ့မနေ့မှာတပြိုင်တည်းပြင်မှတ်ထားတိုက်ခိုက်ခဲ့တယ်လို့တိုင်းရင်းသားတပ်ဖွဲ့ကောင်ဆောင်တွေကပြောပါတယ်တပ်မတော်ကနေတိုင်းရင်းသားဒေသအတွင်းပိုင်းမှာထိုးစစ်ဆင်နေတဲ့အတွက်အခုလိုမျိုးကြီးတွေဖက်မှာပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့လည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပြောပါတယ်ဒီတိုက်ခိုက်မှုမှာအရသာ2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အခုဆိုမျိုးရင်တွေမှာပါတိုက်ပွဲတွေဖြစ်လာနေတဲ့အပေါ်ဒေသခံတွေစိုးရိမ်နေရတဲ့အခြေအနေတွေမှာရှိနေပါတယ် VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တွင်မြမတမတော်အခြေစိုက်တပ်စခန်းတစ်ခုနဲ့ပြည်ထောင်စုလက်မပေါ်မှာရှိတဲ့မြမတမတော်ဖွဲ့တွေကိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကနေဒီကနေ့မနေ့မှဝင်ရောက်တိုက်ခိုက်ခဲ့တာပါဒီမနေ့မှတိုက်ပွဲ၄နေရာဖြစ်ပွားခဲ့ပြီးအခုလိုမြို့ကြီးတွေမှာရှိတဲ့တပ်မတော်စခန်းတွေကိုတိုက်ခိုက်ရတဲ့အကြောင်းရင်းကိုတော့မြောက်ပိုင်းမဟာမိတ်ပြောခွင့်ရ TNL တမ်းမလောင်တပ်ဖွဲ့ပြန်ကြားရေးရာရှိဘူမှုသာအကျော်ကအခုလိုပြောပါတယ်
လေသာပေါ်လိမရာရှိတယ်ဒီနံပါတ်ကကမလစ်တဲ့စံတမလစ်တဲ့ဒီခါနေနံပါတ်ကရာနံပါတ်လူကြီးရနဲ့မသိရကြမသိရရှိတယ်ဒီစစ်ကနာနာမပြီးရရှိတယ်ဒီကပေါ်ကတဲ့အကြောင်းအရာဒီဒီလိုလိမ့်စားနေတဲ့ပုံပိုင်းကမြန်မာကနေသူစီတွေပြန်လာတဲ့အဲဒီမှုဒီကနေအတင်းတန်းမှာဒီလိုဒီကားဆီပြနေဒီကားမျိုးစီအောင်လို့ဒီနေကြလို့ဒီစစ်တွေပြန်လာတော့လာမဖို့ပြန်ပြီးစစ်စစ်တာ
တမရောကနေတိုင်းဒါဒေရအတွင်းပိုင်းမှာထိုးစစ်ဆင်နေတဲ့အတွက်ဒေရခံတွေထိခိုက်မှုမရှိအောင်မြို့ကြီးတွေမှာရှိတဲ့တမရောစခန်းတွေကိုတိုက်ခိုက်တယ်လို့သူကပြောပါတယ်။ဒီမနေ့မှာနတ်ဖက်ကတပ်စခန်း၊ကုခိုင်တပ်စခန်း၊မူဆယ်လမ်းမပေါ်မှာရှိတဲ့နတ်ဖက်လုံနဲ့ရှုခင်းတာနေရာတွေမှာတိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲအတွင်းထိခိုက်မှုတွေကိုအတိမပြုတ်နိုင်သေးဘူးလို့လည်းဘူမှုသာအိုက်ကျော်ကပြောပါတယ်။နတ်ဖက်ကရဲစခန်းရှေ့ဘက်တောင်ကိုမှတပ်ဆွဲထားတဲ့မြန်မာတမရောစခန်းတစ်ခုကိုမြောက်ပိုင်းမဟာမိတ်တပ်တွေကမနေ့9နိုင်ရီဝန်းကျင်မှာစတင်တိုက်ခိုက်ခဲ့ပြီးအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီပြစ်ခတ်မှုတွေအရသာနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးတဦးကတော့မူဆယ်မြို့ဆေးရုံမှာဆေးကုသမှုခံနေရတယ်လို့မူဆယ်မြို့မှရဲစခန်းကသူရဲမှုအေးမြစ်ကပြောပါတယ
်။အခုလက်ရှိမနေ့ကဒီတွေ့မှုဖြစ်တဲ့နှစ်နေရာလုံးပေါ့။အဲ့ဒီဟာကိုကိုင်အပိုင်ရ။နဘကစခန်းနဲ့ကိုကိုင်ခန်းအပိုင်။ဒီမှာတော့ကျွန်တော်တို့အဲ့ဒီနဘကအနာမှာတိုက်ပွဲဖြစ်စင်မှာတော့ဟိုအရသာအမျိုးသမီးတယောက်ထိခိုက်ဒဏ်ရာရလို့မူဆယ်ဆေးရုံကိုပို့လိုက်တယ်လို့ပြောတယ်။တိုက်ပွဲအစ်နေရာတော့မနေ့9နိုင်လောက်ကပြီးသွားတယ်ပြောတယ်
။ဒါပြင်ကိုကိုင်မြို့ကမြမတမတော်နှစ်လင်းနှစ်တိုက်ရင်ကိုမဟာမိတ်တပ်တွေဝင်ရောက်တိုက်ခိုက်တဲ့အချိန်တွေကတော့ကိုခိုင်မြုခန် NLD ပါတီကဦးဆိုင်သိမ်းမောင်ကနေခုလို့ပြောပါတယ
်။မနေ့ကလည်းကျွန်တော်ကိုခိုင်ပတ်ဝန်းကျင်မှာလည်းအတန်းကြီးအကုန်ကြားနေရတာ၊ဆူညာနေတာပဲ။မိုင်ဦးကတနအီနေ့ကတော့ပဲအဲ့လောက်ပဲရှိတယ်
။ဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးမြမတမတော်ဘက်ကသတင်းထုတ်ပြန်တာမျိုးမရှိသေးသလိုတမတော်ဘက်ကအချိန်တွေကိုသိရှိဖို့ကာကွယ်ရေးဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ကိုစူးစမ်းဆက်သွယ်ခဲ့ပေမဲ့လည်းဖြေကြားခြင်းမရှိခဲ့ပါဘူး။ ရခိုင်ကာလတွေတုန်းကတောသွင်းဘက်မှာဒါတိုက်ပွဲဖြစ်လေဖြစ်သရှိပေမဲ့အခုဆိုမြို့သွင်းမှာပါတိုက်ပွဲဖြစ်လာတဲ့အပေါ်မှာဒေသခံတွေစိုးရိမ်နေရတယ်လို့ဦးဆိုင်သိမ့်ပုံကဆက်ပြောပါတယ
်။တကယ်ကြီးကဟိုအစ်အတန်သာဖြစ်တဲ့ခါမှာဒီဘက်ကပြစ်လို့ရှိရင်လည်းရွာဘက်ကစိုးရိမ်ရတယ်လေ။ဘိုးဘက်ကပြစ်လို့ရှိရင်လည်းဒီမြို့ဘက်ကလူတွေကစိုးရိမ်ရတယ်လေ။အဲ့လိုဖြစ်နေတာ။
တပင်းတောင်ပိုင်းရှမ်းပြည်သမတော် RCSSSA နဲ့စစ်ရေးပဋိပက္ခဖြစ်ပွားနေစေဖြစ်တဲ့ TNL သမ်းမလောင်တပ်ဖွဲ့ကနေမလ12ရက်နေ့မှာရှမ်းပြည်နယ်နံမတူမြို့နယ်ကမိုင်းတက်ရွာ၊နောင်ဆန့်ရွာ၊မောတော်ရွာ၊မောနဲ့ရွာကရှမ်းရွာသား90ရွာကိုဖမ်းဆီးခေါ်ဆောင်သွားခဲ့ရမှာဒီကနေ့မှာပြန်လည်လွတ်မြောက်လာပြီလို့မိုင်းတက်ရွာအုပ်ချုပ်ရေးမှူးဦးကောလီယာကပြောပါတယ်။တန်းတမတော်အနေနဲ့ကတော့ဒေသတည်ငြိမ်ရေးနဲ့လွတ်လပ်စွာသွားလာရန်ဝယ်နိုင်ရေးဒေသလုံခြုံရေးအတွက်တန်းတမတော်နဲ့သူပူးပေါင်းဆောင်ရွက်ပေးဖို့ကိစ္စတွေကိုအဓိကထားသွင်းဖို့ခေါ်ဆောင်သွားတာဖြစ်ပြီးဒီကနေ့မှနေရာကိုပြန်လည်ပို့ဆောင်ခဲ့ပြီလို့ TNL ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြန်မာတမတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကို KNU ကချင်လွတ်လပ်ရေးဖွဲ့တန်းမလောင်တပ်ဖွဲ့ကိုကန့်တပ်ဖွဲ့တို့နဲ့တိုက်ပွဲတွေရက်စက်ဆုံးစုလို့ဖြစ်ပွားနေပါတယ်။တိုက်ပွဲဖြစ်ပွားနေမှုကြောင့်ကိုကန့်ဒေသဘက်မှာတောင်းနဲ့ချီတဲ့စစ်ဘေးရှောင်တွေဟာတရုတ်နိုင်ငံနဲ့လာရှူမြို့ဘက်မှာစစ်ဘေးသိမ်းရှောင်နေရတယ်လို့တိုက်ပွဲတွင်းမှာထိခိုက်ဒေဆိုးမှုတွေလည်းဖြစ်ပွားနေပါတယ်။တိုင်းဒေသလက်နက်ကိုင်ဖွဲ့တွေအနေနဲ့အရင်ကဆိုသောသွင်းဒေသဘက်မှာဒါမြန်မာတပ်မတော်နဲ့ရင်ဆိုင်တိုက်ခိုက်လာတာရှိနေပေမဲ့လက်ရှိအချိန်မှာတော့မြို့သွင်းဘက်ကဦးတည်တိုက်ခိုက်လာတဲ့အနေအထားမှာရှိလာပါတယ်ခင်ဗျာ။
နိုင်ငံအင်တင်ပြတော်တာပါရှင်ခုတစ်ဆက်တည်းရှားမြောက်ဒေသတိုက်ပွဲကြောင့်နေဆက်ကုန်းသွဲရေးကျဆင်းတဲ့တွင်ဆက်ပါမယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကန်မျိုးတဝိုက်လက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်ကချင်းရွှေဟောကုန်းသွဲရေးစခန်းမှာကုန်းသွဲမှုပမာဏဟာ3မုံတစ်ပုံအထိကျဆင်းခဲ့ကြောင်းနယ်စပ်ကုန်းသွဲရေးစခန်းကတာဝန်ရှိသူဦးကပြောပါရယ်ချင်းရွှေဟောကိုအရင်ကကုန်တင်ကားအစည်းရေ100လောက်နေစဉ်ဝင်ရောက်ရာကနေအခုဆိုရင်15စီးလောက်အထိကိုလျော့နေသွားကြောင်းလည်းပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကုမိုးစောကတင်ပြထားပါရယ်ရှင်
ဟုတ်ကဲ့ကုကန်ဒေသလောက်ကင်မြို့အနီးတိုက်ပွဲတွေဟာဒီလ6ရက်နေ့ကစတင်ပြီးကြော့ပြန်ပြန်လည်ဖြစ်ပွားခဲ့တာကြောင့်ဒေသရင်းပြည်သူတွေဟာတရုတ်နိုင်ငံနဲ့မြန်မာပြည်အလယ်ပိုင်းမြေပြင်ဒေသဘက်ကိုတင်းရှောင်ထွက်ပြေးနေတာကြောင့်စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းခဲ့သလိုခီးလမ်းပန်းလုံခြုံရေးအခြေအနေကြောင့်နေဆက်ကုံသွယ်ရေးကိုလည်းထိခိုက်လာနေပါတယ်တရုတ်မြန်မာနေဆက်ကုံသွယ်ရေးမှာဒုတိယကုန်စည်စီးဆင်းမှုအများဆုံးစခန်းဖြစ်တဲ့ကိုကန့်ဒေသအတွင်းကချင်းရွှေဟော်ကုံသွယ်ရေးစခန်းဟာတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်မှာကုံသွယ်မှုပမာဏဟာသုံးကြိုးတချို့လောက်အထိကျဆင်းသွားတယ်လို့ချင်းရွှေဟော်ကုံသွယ်ရေးစခန်းကညွှန်ကြားရမှုဦးမင်းအောင်အေးကပြောပါတယ
်အရင်ကကျွန်တော်တို့တရက်ကိုပြန်ပြဟိုကုန်လုံးပမာဏဒေါ်လာသတန်းခွဲလောက်ရှိတယ်လေအခုဆိုတာဒေါ်လာဟိုနားသိမ့်မှုချိန်မှာရှိပါတယ်သုံးကြိုးတချို့လောက်ရောက်သွားတာပေါ့နော
်လက်ရှိကုန်စည်စီးဆင်းမှုအခြေအနေကိုဦးမင်းအောင်အေးကအခုလိုဆက်ပြောပါတယ
်ကုန်စည်စီးဆင်းမှုကလောလောဆယ်ကျွန်တော်တို့အရင်ကဆန်တော့ရော့သွားတာခင်ဗျာအမေရိကန်လာတဲ့ကုမ္ပဏီကဒီကနေ့လုံးနဲ့ရှင်နေဆွေးနွေးကြတော့ဒီဘက်ကမလာတော့ဘူး။ဆယ်ဘက်ကတက်သွားတဲ့ကုမ္ပဏီနဲ့ရှိတယ်။တချို့ကြတော့လည်းဒီလူငယ်အကြောင်းကြောင့်ဟိုမန္တလေးမှာတဲ့ပစ္စည်းအတင်တွေကိုကနာရနာတာလည်းရှိတယ်။ဘုနာမဖြစ်မနေတာတကွယ်လက်ရှိပြီးသားတချို့လူကဟိုအခုဂျပန်ကလာဝင်လို့လည်းကုမ္ပဏီလုံးဝမရသွားတာပေါ့နော်။ပြည်ပြောင်းနေဆိုရင်တော့ဒါအရင်ကတရားကျော်ဝင်နေကွာ80ဝင်နေတာပဲရှိပါလား။
ကိုလိုမျိုးကဒေသခံတယောက်ကလည်းချင်းရွှေဟော်လာရှိုလမ်းမကြီးမှာလဲကုံကားအသွားလာမရှိသလောက်ဖြစ်နေတယ်လို့ပြောပါတယ
်အခုကကိုကားတွေကနေဝါပြီခရီးနဲ့ကားလောက်ပဲရှိတယ်ဒီဟိုပါကိုလိုပဲရှိတာဒီချင်းရွှေဟော်တော့မသွားတော့တိတ်မသွားသေးဘူးကွာသွားတော့သွားတယ်ခရီးတဲ့ကားကြီးအဲ့မျိုးကိုကားတော့နည်းနည်းတစ်ပတ်လောက်ပဲသွားတယ်တရက်ကို5-6ချက်ပြောင်းဒီခက်တဲ့ဖက်ကလေးဆိုတော့တစ်ပတ်လောက်တော့ရှိသေးတယ်ကားနေဝါလာတိတိတတ်တာနေဝါလာပါ
ပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကမူဆယ်105မိုင်အပါအဝင်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်လည်းတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာလုံးဝနှိပါရပ်ဆိုင်းခဲ့တယ်လို့တရက်ကိုအမေရိကန်ဒေါ်လာ12တန်းကနေ16တန်းအထိမြင့်လာခဲ့တယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။မူဆယ်နယ်စပ်ကုန်သွယ်ရေးစခန်းရဲ့ကုန်သွယ်မှုတန်ဖိုးဟာပြီးခဲ့တဲ့ဗန္ဒာရေးနှစ်နဲ့နှိုင်းယှဉ်ရင်အမေရိကန်ဒေါ်လာတန်320အထိကျဆင်းခဲ့ကြောင်းနဲ့ဒီလိုကျဆင်းတာဟာလက်နက်ကင်တိုက်ပွဲတွေကြောင်းနဲ့တရုတ်အာဏာပိုင်တွေကတရားမဝင်ဆန်တင်သွင်းတာကိုဖမ်းဆီးတာကြောင်းလို့စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနကသုံးသပ်ထားပါတယ
်။ကိုမိုးဇော်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းအစီအစဉ်တွေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ရခိုင်ပြည်နယ်ရင်းကလူခွင့်ရေးအခြေအနေဖတ်ဆက်ရအောင်ပါ။ မြန်မာနိုင်ငံရခိုင်ဒေသမှာနေထိုင်တဲ့ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံတွင်းကမောင်းထုတ်ဖို့မြန်မာအစိုးရကလုပ်နေတယ်လို့ယူဆတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ယန်ဟီလီကပြောသွားပါတယ်။လူမျိုးရေးပဋိပက္ခတွေရှိတဲ့ရခိုင်ပြည်နယ်မှာအစိုးရလုံခြုံရေးတပ်ဖွဲ့တွေကရိုဟင်ဂျာမွတ်စလင်တွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့စွပ်စွဲချက်တွေနဲ့ပတ်သက်လို့ COI စုံစမ်းရေးကော်မရှင်တရက်ဖွဲ့ဖို့မစ်ယန်ဟီလီကလူအခွင့်အရေးကောင်စီကိုတင်ပြသွားပါတယ်။မအေးတနာကျော်ကဆက်ပြောပြပေးပါရှင်။
ဟုတ်ကဲ့ပါဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမနေ့ကကျင်းပသွားတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီ36ကြိမ်မြောက်နှစ်ပတ်လည်အစည်းအဝေးမှာမြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့ဆွေးနွေးမေးမြန်းတော့မစ်ဆန်ဟီလီကသူစုံစမ်းသိရှိထားတဲ့ရခိုင်ဒေသအခြေအနေကိုတင်ပြသွားတာပါရခိုင်ပြည်နယ်မှာနေထိုင်နေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံတွင်းကနှင်ထုတ်ဖို့အတွက်မြန်မာအစိုးရကလှုံ့ဆော်နေတယ်လို့သူယူဆပုံကိုအခုလိုပြောပါတယ
် and conducting a household surveyWhere those absent may be struck off the list, that could be the only proof.
မြန်မာအစိုးရကအိမ်နောက်စုစီရင်စနစ်ကိုတုံးပြီးတော့အဲ့ဒီအိမ်နောက်စုစီရင်မှာမပါတဲ့သူတွေကိုဖယ်ထုတ်ခြင်းအဖြစ်ရိုဟင်ဂျာတွေကိုနှင်ထုတ်ဖို့လှုံ့ဆော်နေနိုင်ပါတယ်
။ Miss Yanhili ကရိုဟင်ဂျာတွေအပေါ်မှာအခွင့်အရေးချိုးဖောက်မှုတွေရှိရဆိုတဲ့ဆွဆွဲမှုတွေကိုစုံစမ်းစစ်ဆေးရေးလုပ်ဖို့အပိုင်းမှာနိုင်ငံတကာရဲ့အားပေးထောက်ခံမှုမရှိဘူးလို့ပြောပြီးတော့ဒီအခြေအနေပေါ်မှာစိတ်ပြတ်နေတာပါ။ဒီကိစ္စအတွက်နိုင်ငံတကာအတိအမှတ်ပြုစုံစမ်းစစ်ဆေးမှုလှုပ်ဆောင်မှုကမြန်မာနိုင်ငံအတွက်အထူးအရေးကြီးပါတယ်လို့မစ်ဆန်ဟီလီကကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုတင်းလာနေကတင်ပြသွားပါတယ
် I've been hearing of discovery of mass graves
လူတွေစုလိုက်ပြုံလိုက်တက်ပြီးမြုပ်ထားတာတွေတွေ့ရဆိုတဲ့သတင်းတွေကြားနေရပါတယ်ကျွန်မဒီနေ့အစင်ခံရင်ပြောသွားသလိုပဲမြန်မာအစိုးရအနေနဲ့ကျွန်မလိုလူမျိုးတွေဒါမှမဟုတ်စုံစမ်းရေးအဖွဲ့တစ်ဖွဲ့ကိုအဲ့ဒီဒေသကိုဝင်ထွက်ခွင့်ပေးမယ်ဆိုရင်လုံဆောင်ဖို့လိုအပ်သမျှလှုပ်လိုက်ပြီးတဲ့အနေအထားဖြစ်ပါတယ်။အခုထွက်ပေါ်နေတဲ့ဆွဆွဲချက်တွေကအပူချက်ကဆွဆွဲချက်တွေဟုတ်မဟုတ်ဆိုတာသိဖို့လိုပါတယ်။ဒီလိုမှရှင်းရှင်းလင်းလင်းမသိရဘူးဆိုရင်မြန်မာနိုင်ငံဒီမိုကရေစီနိုင်ငံတစ်ခုအဖြစ်အသွင်ကူးပြောင်းရေးမှာအဟန့်တားဖြစ်စေပါလိမ့်မယ်
။ပြီးခဲ့တဲ့နှစ်အောက်တိုဘာမှာရဲတပ်ဖွဲ့ဝင်ကိုဦးတပ်ဖြန့်ခေရပြီးတဲ့နောက်မြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးတွေစတင်လှုပ်ဆောင်တဲ့နေရာမှာရိုဟင်ဂျာတွေပေါ်မှာလူ့အခွင့်အရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဝေဖန်ချက်တွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။ Washington အခြေစိုက် Carnegie Endowment for International Peace အဖွဲ့ရဲ့အရှေ့တောင်အာရှဌာနအကြီးအကဲအရာရှိတဦးဖြစ်သူ Vikram Nehru ကအခုလိုသုံးသပ်ပါတယ
်။ The Commission of Inquiry whileAbsolutely necessary.
COI စုံစမ်းရေးကော်မရှင်ဖွဲ့စည်းဖို့ကလုံးဝလိုအပ်ပေမဲ့ဒီကိစ္စအကောင့်ထဲဖော်ဖို့ကခက်ခဲပါလိမ့်မယ်။မြန်မာလူမျိုးရေးတပ်ဖွဲ့တွေကဒီပြည်တွင်းပြည်ပသတင်းမီဒီယာတွေကိုနောက်ဒီအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုဘယ်သူ့ကိုမှဒီနယ်မြေကိုဝင်ရောက်ခွင့်ပေးပြီးတော့အခြေအနေမှန်ကိုသိရှိခွင့်မပေးပါဘူး။ကုလသမဂ္ဂလည်းဝင်ခွင့်ရမှာမဟုတ်ပါဘူး
။ဒီလိုအနေထားတွေရှိနေလို့မြန်မာနိုင်ငံပေါ်မှာဖယ်ရှားထားတဲ့တန်ခတ်ပိတ်ဆို့မှုတွေကိုအနောက်နိုင်ငံကြီးတွေကပြန်ပြော်လုံနိုင်ခြင်းရှိပါလား။ Mr. Nehru ကပဲအခုလိုသုံးသပ်ပါတယ
်။ This violence by the military in Rakhine is going to give second thoughts to the international community.
ဒီရခိုင်ဒေသမှာဖြစ်တဲ့လူမျိုးတပ်ဖွဲ့တွေရဲ့အကြမ်းဖက်နှိမ်နင်းလှုပ်ဆောင်မှုတွေကြောင့်နိုင်ငံတကာအနေနဲ့ပြန်စင်စရာစရာဖြစ်စီတာကမြန်မာအစိုးရအတွက်လားလာမကောင်းပါဘူး။ဒီမိုကရေစီလမ်းကြောင်းမှာရှောက်လန်းနေရတဲ့မြန်မာနိုင်ငံအတွက်ထိုက်သင့်လိုအပ်တဲ့အကူအညီအထောက်ပံ့ရရှိရေးအတွက်နိုင်ငံတကာကပဲပေးနေတာပါ။ဒါပေမဲ့ဒီလိုမျိုးဖြစ်ရတွေဖြစ်တော့နိုင်ငံတကာကိုတုံ့ဆိုင်သွားစေပါရယ်။အတင်းဆောင်မခံနိုင်တဲ့နိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းကိုထိခိုက်စေပါရယ်
။ Mr. Vikram Nehru ကဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရနဲ့ပြီးတော့လွှတ်တော်မှာအမှတ်၄ပုံတစ်ပုံနေရာယူထားနိုင်တဲ့စစ်တပ်ကြောင်းမှာတည်တည်လေးတိစောက်ထားတဲ့ဆက်ဆံရေးပေါ်မှာဒါကအများကြီးမူတည်နေပါရယ်လို့ပြောပါရယ်။စီးပွားရေးဖွံ့ဖြိုးမှုနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအစိုးရကအဦးစီးလှုပ်ဆောင်နေပြီးတော့လုံခြုံရေးနဲ့နေဆက်ရေးရာတွေကစစ်တပ်ရဲ့ချုပ်ကိုင်မှုအောက်မှာရှိနေတယ်လို့သူကပြောပါတယ်။သဘောကတော့မြန်မာအစိုးရအနေနဲ့စစ်တပ်ကိုမတားဆီးနိုင်ပဲဒီအချက်ကိုလည်းနိုင်ငံတကာကအထက်သွင်းစဉ်းစားဖို့လိုတာပါ။စစ်တပ်ကအခုလိုသားဆက်ပြီးရိုဟင်ဂျာအသိုက်အဝန်းကိုနှိပ်ကွပ်မှုတွေလုပ်သွားမယ်ဆိုရင်တော့ပြည်ပကအထောက်ပံ့ပြုတဲ့စစ်သေးကြွားတွေပေါ်ထွက်များပြားလာစေမယ်လို့သူကသုံးသပ်ပါတယ်ရှင်။
တော်ရရှိမြတ်ခင်ဒီနေ့မဟာအတာတကြံကာလအတွက်အများပြည်သူရုံးပိရက်ကိုခါရနစ်တေလို့ဆက်ရမဟုတ်ပဲ၅ရက်ပဲတတ်မှတ်လိုက်ပါတယ်ဒီတကြံကာလအများပြည်သူရုံးပိရက်ရှော့ချတဲ့ကိစ္စအစိုးရအဖွဲ့ရဲ့လုတ်ကင်ပုံအပေါ် VOA သောတာရှင်တွေကဘယ်လိုမြင်ကြပါသလဲပိရက်ဆယ်ရက်ကနေ၅ရက်ပဲတတ်မှတ်လိုက်တာကိုရောသဘောတူကြပါသလားအခုလာမယ့်အင်္ဂါညဒိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဒိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ပို့ထားစေလိုပါတယ်ကိုဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုလည်းစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားလို့ရနိုင်ပါတယ်။ VOE ရဲ့ဖုန်းနံပါတ်က1239 382 554ဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှိနေအားလုံးကိုဖိတ်ခေါ်ပါရခင်ဗျာ။
ဒီကနေ့ည9နာရီမှာဆွေးနွေးမယ့်တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့နိုင်ငံတကာသတင်းဆောင်မှာဖဲလဲရအောင်ပါ။ပြီးခဲ့တဲ့ရွေးကောက်ပွဲကာလအတွင်းနယူးယောက်မြို့ Trump Tower ကဖုန်းတွေကိုအရင်သမ္မတ Barack Obama ကကြားဖြတ်ခေါ်နှာထောင်းခဲ့တဲ့ဆိုပြီးပြောထားတဲ့အပေါ်သက်သေပြဖို့ Trump အစိုးရဟာဆက်ပြီးတော့ဖိအားပေးခံနေရပါတယ်။သမ္မတ Trump ရဲ့အဲ့ဒီအပြောကိုသက်သေပြတဲ့အထောက်အထားပေးဖို့အောက်လွှတ်တော်ထောက်လှမ်းရေးရာကော်မတီကတောင်းဆိုထားပါတယ်။ဒါပေမဲ့တင်းနယ်လာတဲ့နောက်ဆုံးသမ္မတရဲ့ပြေးသွားပြီးမှအချက်အလက်တွေစုဆောင်းနိုင်ဖို့ဆိုပြီးတရားရေးဌာနကအချိန်ထပ်တောင်းထားပါတယ်။ Jerusalem Oni ရဲ့သတင်းလွှာကိုကုကြကြောသိန်းကပြောပြပါမယ်ရှင်
။သမ္မတ Trump က Twitter ပေါ်မှာရဲရဲတင့်တယ်မဲ့ဆွဆွဲပြောဆိုခဲ့တာပါ။သိဆိုပါတယ် Trump Tower ကကျွန်တော်ဖုန်းတွေကိုရွေးကောက်ပွဲအနိုင်မရခင်လေးမှာပဲ Obama ကကြားဖြတ်ခိုးယူနောက်ထောင်ခိုင်းခဲ့တယ်ဆိုတာအခုမှသိလိုက်ရပါတယ်။ဘာမှရမသွားပါဘူးလို့ရေးတာပါ။အခုတော့အရင်သမရကသူနဲ့သူစီးပွားရေးလုပ်ငန်းကိုလျှို့ဝှက်စောင့်ကြည့်ခဲ့တယ်ဆိုတော့ကိုတက်သေးပြတဲ့အထောက်အထားတကူကသတင်းတစ်ပတ်ကြော်တဲ့အထိ Trump ဆိုရကမပေးသေးပါဘူး။ Trump ဆွဆွဲတယ်လို့မျိုးဘယ်တော့မှမရှိခဲ့ဘူးလို့သမရ Obama လက်ထက်မြို့သားထောက်လှမ်းရေးညွှန်ကြားရေးမှူးကပြောပါတယ်
။ There was no wiretap against Trump Tower during the campaign conducted
by ထောက်လှမ်းရေးအဖွဲ့ကမှမဲဆွဲကာလအတွင်း Trump Tower ဖုန်းတွေကိုနားထောင်တာမရှိခဲ့ပါဘူး။
ဒါပေမဲ့ Trump အစိုးရတွေကလူတွေကတော့ဘာသက်သေးမှမပြဘဲဆက်ပြီးခုခံကာကွယ်နေစေပါKellyanne Conway ဟာသမ္မတအင်ပြူတော်ရဲ့အကြီးအကျယ်အကြံပေးပုဂ္ဂိုလ်ဖြစ်ပါတယ
်။ I have no evidence but that's why there's an investigation in Congress.
ကျွန်မမှအထောက်အထားမရှိပါဘူး။ဒါကြောင့်လည်းလွှတ်တော်ကစုံစမ်းတာပဲလေ
။တနင်္လာနေ့မှာလည်းသမ္မတ Trump ကတခြားကိစ္စတွေပြောဆိုနေချိန်သူ့အစိုးရတွေကအဓိကလူတွေကတော့စောင့်ကြည့်တယ်ဆိုတာကဖုန်းကြားဖြတ်ခိုးနှားထောင်တာမျိုးအတိအကျဖြစ်ချင်မှဖြစ်မှာလို့ဆိုပြီးဒီဆွဆွဲချက်ကိုကာကွယ်နေရစေပါ။ Sean Spicer ကတော့သမ္မတအင်ပြူတော်ပြောခွင့်ရပုဂ္ဂိုလ်ဖြစ်ပါတယ
်။ He doesn't really think that President Obama went up andtapped his phone personally I think but I think there's
Tamara Obama ကိုရိုင်းကဖုန်းတွေကိုခိုးနှာထောင်တယ်လို့သူထင်တာမဟုတ်ပါဘူးဒါပေမဲ့2016ရွေးကောက်ပွဲမှာ Obama ဆိုရကစောင့်ကြည့်ရနဲ့တခြားဟာတွေကိုလှုပ်ခဲတယ်ဆိုတာမေးခွန်းထုတ်စရာမလိုပါဘူ
း2016ခုနှစ် Tamara ရွေးကောက်ပွဲမှာ Russia ကဝင်နှောက်ခဲ့တယ်ပေါ့အောက်လွှတ်တော်ထောက်လှမ်းရေးရာကော်မတီကစုံစမ်းစစ်ဆေးနေတဲ့အထဲ Trump ရဲ့အခုဆွဆွဲချက်ကိုလည်းထည့်ထားပါတယ်ဆန်းစစ်ကြားနာပွဲတွေကိုတော့လာမယ့်တနင်္လာနေ့မှာစလုပ်ဖို့ရှိပါတယ်ခင်ဗျာ
ကိုကြကြောသိမ်းတင်ပြသွားတာပါ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ် VOA ရဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်ရှင်အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမသိရင်ထိုက်ကပြောပြပေးပါအောင်
အမေရိကန်ပြည်ထောင်စုမှာလက်ရှိကျင့်သုံးနေတဲ့အိုဘားမားကဲလို့သိကြတဲ့အခချင်းငွေသက်သာတဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုအစားထိုးဖို့ Republican Party ကအစိုးပြုထားတဲ့အစည်းအဝေးကိုလွှတ်တော်ကအတည်ပြုမယ်ဆိုရင်တော့လာမယ့်နှစ်အတွင်းလူပေါင်း14သန်းလောက်ကျန်းမာရေးအမကန်ဆုံးရှုံးရလိမ့်မယ်လို့ CBO လို့ခေါ်တဲ့လွှတ်တော်ဆိုင်ရာဘတ်ဂျက်အသုံးစရိတ်ယုံကပြောဆိုလိုက်ပါတယ်သမ္မတဟောင်းဘရက်အိုဘားမားရဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုအလုံးစုံပြန်လည်ပြင်ဆင်မဲ့သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲဂရိကဝတ်ကိုအကောင့်ထဲပေါ်လာမှာကြားသင့်မဲ့ကုန်ကျစရိတ်နဲ့ပတ်သက်ပြီးအစိုးရခန်းစားတဆောင်ကိုပါတီဆွဲခင်းတဲ့လွှတ်တော်ဆိုင်ရာဘတ်ဂျက်အသုံးစရိတ်ယုံကတင်းနှင်းလာနေကထုတ်ပြန်တာဖြစ်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်ကာလတုန်းကသမ္မတဒေါ်နယ်ထရန့်နေထိုင်ခဲ့တဲ့နယူးယောက်မြို့ကထရန့်တာဝါရဲ့ဖုန်းတွေကိုအဲ့ဒီအချိန်ကသမ္မတဘရက်အိုဘားမားကကြားပြနားထောင်စောင့်ကြည့်ခဲ့တယ်လို့သမ္မတထရန့်ဆွဆွဲခဲ့တာနဲ့ပတ်သက်လို့လွှတ်တော်စုံစမ်းရေးကော်မတီတွေကအထောက်အထားတွေပေးဖို့တောင်းဆိုထားတဲ့အချိန်ထပ်တိုးပေးဖို့တရားရေးဌာနကတောင်းဆိုလိုက်ပါတယ်ဥရောပသမ္မတတွေကနေဗြိတိန်နိုင်ငံလှုပ်ထွက်ရေးလွှတ်တော်အမတ်တွေမနေ့ကအတည်ပြုပေးခဲ့ပြီးနောက်ဒီကနေ့မှာတော့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေလွှတ်တော်မှာမိန့်ခွန်းပြောဖို့ရှိပါတယ်။ဝန်ကြီးချုပ်မေကနောက်ဆုံးအဆင့်ဖြစ်တဲ့ဗီမားကြီးအဲလစ်ဘက်ရဲ့သဘောတူညီချက်ကိုစောင့်ဆိုင်းနေတာဖြစ်ပြီးဒီကနေ့အင်ကာနေ့အစောပိုင်းမှာထွက်ပေါ်လာဖို့လည်းရှိနေပါတယ်။တူရကီနဲ့နယ်သာလန်ကြားတန်တမန်ရေးရငင်းပွားမှုတွေရှိနေချိန်မှာပဲဥရောပနိုင်ငံတွေမှာတူရကီအနေနဲ့လူစုလူဝေးပွဲတွေမလုပ်ဖို့ဥရောပသမ္မတရဲ့ကန့်ကွက်မှုကိုတူရကီကပယ်ချလိုက်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမတင်ငိထိုက်ကပြောပြပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လို့ရင်မှုကမခင်ဖြစ်တွေ့ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ10:00နာရီအထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.69 လိုင်းဒိုမီတာ51 kHz 55.9 နဲ့လိုင်းလာမီတာ190 kHz 15.5ရောကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်
This program has come to you from the Voice of America, Washington.